โอเคดร.ชิวองค์ครับเนี่ยကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီတစ်ခေါက်ကိုဗစ်လိုင်းသွင်းဖြစ်လာချိန်မှာသိထားတဲ့လက္ခဏာတွေနဲ့ကာကွယ်ဆေးထိုးတာအပါဝင်ပေါ့နော်လုံးတဲ့ကာကွယ်ရေးတွေနောက်ကုသနိုင်တဲ့ဆေးသစ်ပါဝင်ကုသဆေးတွေအကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆင်မရင်အခုကိုဗစ်လိုင်းသွင်းဖြစ်တာကရှေ့ဆက်ဘလို့အဆင့်ဖြစ်လာနိုင်တာနဲ့ဒီတစ်ခေါက်ဒီကုသခံခဲ့ရသူတွေမှလည်းပေါ့နော်သက်သာလာချိန်မှာနောက်ဆက်တွဲဖြစ်နိုင်တာတွေအကြောင်းပြောမှာမို့အခုလက်ရှိရောက်နေတဲ့ဒီလှိုင်းရဲ့အဆင့်ကဘယ်လောက်မှရှိမယ်လို့ဆင်မသုံးသပ်ကြည့်လို့ရနိုင်မလဲ
အခုကတော့လေကျမတို့ကတော်တော်များများကလည်းဖြစ်ပြီးနေပြီဆိုတော့တော်တော်များများကလေအလိုဟိုနှာစီချောင်းဆိုးတွေဖြစ်ပြီးပြီတချို့ကလည်းမစစ်လိုက်ရအောင်ပေါ့နော်တကယ်လို့ဒီမှာသူတို့ကြီးညာပြီးတော့စစ်တဲ့ကြီးညာတဲ့ဟာတဲ့ဆာလို့ရှိရင်တော့အောက်မှာတော့အများကြီးဖြစ်မယ်လို့ကျမတို့ထင်တာပေါ့နော်အဲ့တော့ကြာတော်တော်များများကလည်းဖြစ်ပြီးသွားကြပြီလို့ကျမတို့ထင်နေတဲ့ကြောင့်မလို့မဖြစ်ဘဲကြံတဲ့လူတွေကလည်းအ ਨੇ စုလောက်ပဲရှိတော့တယ်ပေါ့နော်အဲ့တော့ကြာကျမတို့နောက်ပိုင်းကြလို့ရှိရင်တော့ဒီကူးစက်မှုကတော့တော်တော်လေးတော့ညော့သွားမယ်လို့ထင်တယ်ပေါ့နော်ခုဆိုလို့ရှိရင်ရှိသမျှလူတော်တော်များများကလည်းအဲငါးစီချောင်းစိုးတွေကတော့ဖြစ်ပြီးသွားပြီမဖြစ်ဘဲကြံတဲ့လူတွေကလည်းဒီ Omicron တော့ First Wave တော့အနေနဲ့ဖြစ်ထားတယ်နောက်တစ်ခါကျတော့သူတို့ကအဲ Booster Dose ကိုလည်းထိုးထားတယ်ပေါ့နော်အဲ့ဒီလူတွေကကျတော့သူတို့က Immune System ကကောင်းနေတဲ့အတွက်ကြောင့်လို့သူတို့မဖြစ်ဖဲနဲ့ကြံနေတယ်ပေါ့နော်သူတို့အဲ့လိုမျိုးတတ်မှတ်လို့ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီအခုဖြစ်နေပြီးတော့မှလူကြီးတွေပေါ့နော်များသောအားဖြင့်တော့အသက်ကြီးတဲ့လူတွေ underline ရှိတဲ့လူတွေကကြတော့သူတို့တွေကြတော့ကျမတို့ကအဲ့ဒီယောဂါလည်းနည်းနည်းဆိုးတဲ့အတွက်ကြောင့်ပို့ပြီးတော့သူများတယ်လည်းပိုခံရတယ်ပို့ပြီးတော့ဆိုးတဲ့အတွက်ကြောင့်မို့ကျမတို့ကဒီလူတွေကကြတော့အဲ့လိုဆေးရုံဆေးကန်းနေမှာသူတို့တေချာပြန်ပြီးတော့ခုနေရတဲ့အတွက်ကြောင့်မလို့ဒီ case တွေကတော့ဒီနည်းနည်းဆိုးတဲ့ဆေးရုံတဲရတဲ့ဟာမျိုးလို့သူတို့အဲ့ဒီအသက်တချို့အသက်ဆုံးနာမျိုးတွေအဲ့ဒါမျိုးတွေကတော့ထပ်ပြီးတော့ပေါ်လာနိုင်သေးတယ်ပေါ့နော်အဲ့လိုမျိုးတော့သတ်မှတ်လို့ရပါတယ
်ဟုတ်ကဲ့ဆရာမအခုဒီကိုဗစ်ဖြစ်ပြီးတော့ဖျားပြီးသွားတဲ့သူတွေပေါ့နော်ပြန်ကောင်းလာတဲ့သူတွေမှာ
ဟုတ်ကဲ့
နောက်ဆက်တွဲတွေရော
ဟုတ်ကဲ့
ကျောင်းသွားသေးလားဆရာမလူကြီးတွေလည်းပါဝင်ပေါ့နော
်အဲလူကြီးတွေပါများတော့ပြန်တော့အဲ့ဒီလူငယ်တွေကတော့လေဘာမှသိပ်ပြီးတော့မဖြစ်ကြဘူးပေါ့နော်မပြန်ပြီးတော့ recover ဖြစ်တယ်ပေါ့ဒါပေမဲ့တပတ်လောက်တည်းမှာပဲသူတို့ကအဲ့ဒီ reinfection လိုမျိုးသဘောမျိုးပေါ့နော်ဒီ covid symptoms စီနဲ့အဲ့ဒီပုံစံမျိုးနဲ့နှာစီချောင်းဆိုးတွေကိုယ်ရည်လက်တွေနာတယ်လူကအားမရှိတော့ဘူးဆိုပြီးတော့တပတ်နှစ်ပတ်လောက်နေမှာပြန်ပြီးတော့ဖြစ်လာတဲ့လူတွေလည်းရှိတယ်ပေါ့နော်နောက်တချို့တွေကကြာတော့အများသောအားဖြင့်တချို့နည်းနည်းအသက်ကြီးတဲ့လူတွေကြာတော့အဲ့လို brain fog ပေါ့နော်သူတို့အုံနောက်ထဲမှာမှတ်ပြီးတော့မေ့သွားတာမျိုးတွေအဲ့လိုမျိုးပေါ့နော်မမှတ်မိတော့ဘူးအစာတောက်တွေပြက်တာမျိုးအစာအဲ့ဒီပါဇက်တွေအဲ့ဒီအစာတောက်တွေပြက်တယ်ပေါ့နော်သူတို့စားလို့မရဘူးတချို့တကြလဲဝင်းနေနေဝင်းပြက်လိုက်အဲ့လိုမျိုးတွေကိုယ်ရည်လက်တွေကိုက်တယ်ညောင်းတယ်အဲ့လိုမျိုးတွေတော့နည်းနည်းတွေ့ရတယ
်ဟုတ်ကဲ့သူတို့တော့ဘယ်လိုအကျံပြည့်ရှင်လဲဆင်မအ
ဲသူတို့အတွက်ကိုတော့ကျမတို့ကအဲ့ဒီသူတို့အဲ့ long covid ဆိုတာလဲအခုကတော်တော်များများလဲဖြစ်နေတယ်ပေါ့နော်ဒီ covid က covid ရဲ့နောက်ဆက်တွဲပြဿနာတွေကအများကြီးရှိတဲ့အတွက်ကြောင့်မို့ကျမတို့ကအခုချိန်မှာတော့သူတို့ကိုဒီကိုဗစ်ကလည်းပြန်ပြီးတော့သူကအဲ့ဒီပြန်ပြီးတော့ reinfection ကပြင်းပြင်းဖြစ်နေတာပေါ့เนาะအခုကျတော့သူက B အဲ့ဒီ BA.1.2 ကနေပြီးတော့မှနောက်တစ်ခုကအခုဆိုလို့ရှိရင် BA.4.5 ပေါ့เนาะအဲ့ဒီဟာတွေကလည်းသူက BA.5 ဖြစ်သွားပြီးမှလည်း BA.4 ကပြန်ပြီးတော့ကူးနှိုင်တာလည်းရှိတယ်ပေါ့เนาะအဲ့လိုသဘောမျိုးတွေရှိတဲ့တကြောင်မို့ကျမတို့ကဒီကိုဗစ်ဖြစ်ပြီးသွားပြီးအတွက်ကြောင့်မလို့ဒီကိုဗစ်နဲ့အဲ့ဒီကူးစက်ယောဂါတွေအတွက်ဆိုလို့ရှိရင်လေကျမတို့ကဒီသူတို့ရဲ့အဲ့ဒီ preventive measures အဲ့ဒီကာကွယ်မှုနီလန်းနေပေါ့နော်အဲ့ဒီဟာတွေတော့ကျမတို့ကအဲဆက်ပြီးတော့သူတို့လောက်ဖို့အတွက်ကိုကျမတို့အကြံပြုတယ်ပေါ့နော်နောက်တစ်ခုကတော့သူ့ရဲ့ immune system ကောင်းအောင်အတွက်ဆိုလို့ရှိရင်ကျမတို့ကိုယ်ခံအားကောင်းအောင်အတွက်အိမ်ချမ်းမယ်အစာတောက်ကောင်းကောင်းစားရမယ်အဲ့လိုမျိုးတွေနဲ့တေချာပြန်ပြီးတော့မှလေကိုယ့်ရဲ့ immune system ပေါ့နော်ကိုယ်ခံအားကိုပြန်ပြီးတော့မြင့်တင်ရမှာပေါ့နော်ဘာလို့လဲဆိုတော့အဲ့ဒီ long covid ကလည်းများသောအားဖြင့်တော်တော်များများလည်းဖြစ်တော်တော်များများအဲ့ဒီတချို့ဆိုလို့ရှိရင်လေ 40% လောက်အထိကိုအရင်တော့ဖြစ်တယ်ပေါ့နော် data တော့ငါဆိုလို့ရှိရင်လေအခုဆိုလို့ရှိရင်တော့ကျမတို့ကအဲ9ယောက်မှာအဲ10ယောက်မှာ1ယောက်လောက်ကတော့အဲ long covid symptoms ရှိနိုင်တယ်ပေါ့နော်ဒီ omicron မှာကြတော့လေအဲ့လိုမျိုးဖြစ်တတ်တဲ့ကြောင့်မလို့ကျမတို့ကဒီသူတို့ကိုလည်းပြန်ပြီးတော့မှကြံပေးရတယ်ပေါ့နော်နောက်သူတို့မှာ underline ယောဂါတွေရှိတဲ့အခါမှာဆိုလို့ရှိရင်ဒီ underline ယောဂါတွေကိုလည်းတေချာခုဖို့ပေါ့နော် covid ကတော့ကောင်းသွားပြီဒါပေမဲ့ဒီ underline သူတို့ရဲ့ယောဂါတွေယောဂါအခန်းတွေပေါ့နော်ယောဂါအခန်းတွေကြောင့်သူတို့ရဲ့ဒီအသေးเนาะအသေးတွေကြောက်ကတ်တွေအဲ့ဒီမှာလည်းပျက်စီးတာတွေဒီနှလုံးမှာဆိုလို့ရှိရင်လည်းပျက်စီးတာတွေအဲ့လိုမျိုးတွေဖြစ်နိုင်တယ်နောက်တစ်ခုက brain မှာဆိုလို့ရှိရင်လည်းကျွန်များတော့ပြန်အဲ့ဒီတွေမေ့ပြီးတော့ Alzheimer ပေါ့နော်အဲ့လိုမျိုးတွေထိကိုနောက်ပိုင်းမှာဖြစ်လာနိုင်တဲ့အတွက်ကြောင့်မလို့ဒီအဓိကတော့ covid ယောဂါကလေမကူးတာအကောင်းဆုံးပဲပေါ့နော် ကူးလို့ရှိရင်လည်းသူများလိုပြင်းပြင်းထန်ထန်နေမဖြစ်အောင်အတွက်ကျမတို့ကဒီကုသမယ်နည်းလမ်းတွေကာကွယ်ရမယ်နည်းလမ်းတွေကိုမဖြစ်မနေလှုပ်ဆောင်မှုအတွက်အကြံပေးခြင်းပါလေ
။ဟုတ်ကဲ့ဆင်မနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာပြောလို့ရှိရမလား။
အဲ့တော့ကျွန်တော်တို့ကအခုဟာဒါလူကြီးတွေပေါ့နော်လူကြီးတွေမှာဆိုလို့ရှိရင်လည်းသူတို့ကအဲသူတို့အဆဘယ်ကနေကူးသွားမှန်းကိုမသိဘူးပေါ့နော်ဒါပေမဲ့သူတို့မှာဆိုလို့ရှိရင်နောက်ဆုံးဟိုပြောသလိုပဲပေါ့နော်အဆုံးအထိသူတို့ကဆက်ကူးလာတာပေါ့နော်အဲ့လိုပြန်ပြီးတော့ recover ဖြစ်အောင်ဆိုလို့ရှိရင်သူတို့မှာယောဂအခမ်းအနားလည်းရှိတဲ့အတွက်ကြောင့်မို့တော်တော်ကြီးကိုမဖြစ်မနေအဲပြန်ပြီးတော့နလန်ထူဖို့အတွက်ကိုလှုပ်လာတာပေါ့နော်အဲ့တော့ကလေးတွေမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်သူတို့ကကြောင်းတွေလည်းပြန်တက်နေရတာရှိတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကျမတို့ကသူတို့ကိုနော်ဗက်ဆင်းဆိုလို့ရှိရင်လည်းတို့ထိုးလို့ရတယ်တို့အသက်ရွယ်လိုက်ထိုးရမယ့်ဗက်ဆင်းတွေကိုလည်းထိုးထားဖို့နောက်တစ်ခုကအဲကျောင်းတွေမှာဆိုလို့ကျမတို့ကအဲဒီ ventilation ကောင်းအောင်ပေါ့နော်လေဝင်တွေထွက်ကောင်းအောင်အတွက်ကိုအများကြီးလုပ်ပေးထားရမယ်နောက်တစ်ခုကဒီ bus ကားတွေတို့အဲလေလေပြန်တို့အဲ့လိုမျိုးတွေဆိုလို့ရှိရင်လည်းကျမတို့ကဒီ ventilation ကောင်းအောင်နဲ့နောက်တစ်ခုက air filtration တွေပေါ့နော် deep cleaning တွေတေချာကိုတက်တက်အဲအမြဲတမ်းတက်အဲဒီတို့ရဲ့တန်ရှင်းရေးကိုအမြဲတမ်းလုပ်နေဖို့ပေါ့နော်အဲ့လိုမျိုးတွေကလည်းအရန်ကိုအရေးကြီးတာပေါ့နော်အထူးသဖြင့်အဲဒီ indoor အလုံးပိတ်အခန်းတွေမှာနေရတဲ့အဲ့ဒီမှာဆိုလို့ရှိရင်ကျမတို့က तू က air circulate လုပ်နေလေနော်လေတွေကအမြဲတမ်း circulate လုပ်ပြီးတဲ့အခါမှာ तू ကဘာဖြစ်လဲဆိုတော့ဒီ virus particle တွေကလေ तू ကအဲ့ဒီလေထဲမှာလွင့်နေတာတွေကိုကပြင်းပြင်းရှူနေရတဲ့သဘောမျိုးဖြစ်တဲ့အကြောင်းမလို့ကျမတို့ကအတိအကအပြင်အလုံးပိတ်ခန်းတွေမှာတော့ဒီလေဝင်လွှတ်ထွက်ကောင်းဖို့ကအရန်ကိုအရေးကြီးတာပေါ့နော်အဲ့ကြောင့်မလို့အထူးသဖြင့်ကြောင်းနေအလုံးယုံနေဒီ air con ခန်းထဲမှာအမြဲတမ်းလုံနေရတဲ့လူတွေအတွက်ကြတော့ကျမတို့ကအမြဲတမ်းဒီ air quality ပေါ့နော်လေဝင်လွှတ်ထွက်ကောင်းအောင်လည်းလုပ်ရမယ်နောက်တစ်ခုကလူတစ်ယောက်နဲ့တစ်ယောက်နဲ့အရန်နေတဲ့အခါမှာဆိုလို့ရှိရင်လည်းမဖြစ်မနေ mask ကိုတပ်ဖို့ပေါ့နော်အဲ့လိုမျိုးလေးလည်းကျမတို့ကအကြံပြုရတယ်ပေါ့နော်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ